ဥောက်မိုးစော်တို့ဒီလူပေါင်တေဒီမိုကရက်တစ်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒီအမှတ်တရစိတ်မပြောင်းပြေးလို့ရှိရင်ဒီမတရားအသိန်းပုံစံကိုဖယ်ဖျက်မယ်ဆိုပြီးတော့ပြောတယ်လို့သိရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ကဒီလိုမျိုးပြောရတဲ့အကြောင်းအရာအဓိကဘာထောက်ပြချက်ချက်ရှိလဲ
ကျွန်တော်အခြေခံကကျွန်တော်နားလည်တာကတော့ဒီအမှုကိစ္စတွေဖြစ်လာလို့ရှိရင်ရွေးကောက်ပွဲကော်မရှင်ရဲ့အဆုံးအဖြတ်ဟာအတီဖြစ်တယ်ဆိုတော့ဒီကောက်ွယ်ဥပဒေမှာပါတယ်အဲ့ရအချက်ကိုကင်ဆယ်ရလို့ကျွန်တော်အနေနဲ့ယူဆရတယ်အဲ့တော့ကျွန်တော်တို့တွေကပြောင်းမပေးတဲ့အကြောင်းကိုအကျိုးနဲ့အကြောင်းနဲ့ပြောရမယ်လို့သူတို့ကလက်မခံဘူးလက်မခံတဲ့အပြင်ကိုပြောင်းမပေးရင်မတရားတဲ့အဖြစ်ကျင်ညာမယ်ဆိုတဲ့သဘောကိုစနစ်ကာကြီးနှစ်လာတယ်အဲ့ဒါနဲ့အရေးယူမယ်ပါတီဖြတ်သိမ်းမယ်လို့ပြောတယ်ဒါတစ်ခုပေါ့နောက်တစ်ခုကဖြတ်သိမ်းပြီးခဲ့တဲ့နိုင်ငံရေးပါတီဖြစ်တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီတုံးဆွဲခဲ့တဲ့ဆိုင်းမှုနဲ့တူတယ်လို့ပြောတယ်ခုလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကအရင်တုန်းကလူပေါင်းဒီမိုကရက်တစ်ပါတီပဲဖြစ်တယ်။ဒါကနေ့ပြောင်းသူအစိုးရရဲ့နိုင်ငံမှုပေါ်ဆောင်ရေးကော်မတီနဲ့ဆွေးနွေးတာလည်းဒီပါတီပဲ။ကျွန်တော်တို့တင်ဝင်မတ်ပုံတင်ခွင့်ပြန်မလျှောက်ခင်ကပြောင်းသူရေကောက်ပွဲကော်မရှင်မှာဥက္ကဋ္ဌဦးတည်ဦးဆောင်ပြီးတော့ကော်မရှင်လူကြီးနဲ့ဆွေးနွေးတာလည်းပဲဒီလူပေါင်းဒီမိုကရက်တစ်ပါတီပဲ။တင်ဝင်မတ်ပုံတင်တဲ့အခါမှာမတ်ပုံတင်ခွင့်ပြန်လျှောက်တာလည်းပဲဒီလူပေါင်းတဲ့ဒီမိုကရက်တစ်အခုသူတို့ကကျွန်တော်တို့ရှိကိုပို့တဲ့စာထဲမှာကအကြွေဒီဆိုင်ကမပြောင်းမှုဆိုရင်တော့ဖြတ်သိမ်းပြီးခဲ့တဲ့လူမတော်ပါတီရဲ့ဆိုင်မှုနဲ့တူနေတဲ့ဆိုတဲ့ချက်ပါလေအဲ့အတွက်ဘုရားလိုမတရားတဲ့အဖြစ်ချိန်ညာပြီးတော့ပါတီကိုဖြတ်သိမ်းမယ်ဆိုပဲသဘောပြောတယ်ဟိုကျွန်တော်စဉ်းစားချက်ရတော့ချိုးချောက်စဉ်းစားမှုမရှိဘူးကျွန်တော်တို့မတရားတဲ့လို့ပြောရအောင်လည်းပါချက်လက်မှမရှိဘူးတသက်ပဲအနိုင်ကျင့်တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲပြောချင်တ
ယ်အဲ့တော့ပါတီတစ်ခုကကန့်ကွက်လို့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့အခုမှဒီဦးအောင်မှုဆော်တို့ရဲ့ဒီဘောင်ဒီမိုကရက်တစ်ပါတီပါတီအမှတ်တရစိတ်ပြောင်းလဲပေးဖို့ဆိုပြီးတော့ပြောတယ်ဆိုတော့ဒီကန့်ကွက်တဲ့ပါတီကိုဥပမာဆိုတော့ပြောပြလို့ရမှာ
ကျွန်တော်တင်တဲ့ကန့်ကွက်တဲ့ပါတီကလူဘောင်ဒီပါတီဖြစ်ပါတယ်ကျွန်တော်တို့လူဘောင်ဒီမိုကရက်တစ်ပါတီကအဲ့ဒီပါတီတည်းစားလို့ရှိရင်ခုနလောက်ဆိုရင်မှမပုံနေဝင်ကြကျွန်တော်တို့သုံးနေတဲ့စိုင်းဘုတ်တွေကျွန်တော်တို့သုံးနေတဲ့အလံတွေကျွန်တော်တို့သုံးနေတဲ့အမှတ်တရစိတ်တွေအကုန်လုံးကကျွန်တော်မှတ်ပုံတင်ခွင့်တရားဝင်ရတယ်ဟာအသုံးပြုနေတဲ့အမှတ်တရစိတ်တွေစိုင်းဘုတ်တွေအလန့်နေဖြစ်တယ်ကျွန်တော်တို့စိုင်းမုတ်တင်မောတွေလုံးမယ်ယုံနေဖွင့်မယ်ဆိုလို့ရှိရင်လည်းပဲကျွန်တော်ယုံဖွင့်မယ်အကြောင်းစိုင်းမုတ်တင်မယ်အကြောင်းကိုတက်ဆိုင်ရာကော်မရှင်အသီးသီးကိုကျွန်တော်အသိပေးအကြောင်းကြားပါလို့အကြောင်းကြားပြီးမှလုပ်တာပဲဖြစ်တယ်အဲ့တော့အခုကန့်ကွက်တဲ့ပါတီကကျွန်တော်တို့ပြောရင်ခုနှစ်လလောက်နောက်ကျပြီးတော့မှကျွန်တော်တို့မှတ်ပုံတင်ခွင့်ရတာဖြစ်တယ်အဲ့တော့တူပါမယ်တူပါတယ်ဆိုလို့ရှိရင်ကျွန်တော်တို့ကတူပါတာဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်အဓိကအဲ့ဒါကိုပြောချင်တာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းကော်မရှင်ကဆုံးဖြတ်တာအတီးဖြစ်တယ်ကော်မရှင်ကသူမှန်တယ်တင်တဲ့ကိစ္စကိုသူဆုံးဖြတ်တာကိုနိုင်ငံရေးပါတီတွေကလိုက်နာအောင်ပဲဆိုတော့သဘောဖြစ်နေတယ်အဲ့ဒါလုံးလုံးမသိတော့တဲ့ကိစ္စမဟုတ်ဘူးအဲ့ဒါတကယ်တော့နိုင်ငံရေးပါတီတွေရဲ့ကြီးထွားခွင့်ဖွံ့ဖြိုးခွင့်ကိုကန့်တတ်တဲ့အချက်ဖြစ်တယ်တစ်ဖက်ကပြောမယ်နိုင်ငံရေးပါတီကိုဖိနှိပ်ထားတဲ့အချက်ဖြစ်တယ်လို့ကျွန်တော်လည်းအဲ့လိုပြောချင်ပါဘူး
ဥက္ကဋ္ဌမိုးစော် IFN နဲ့ကျေးဇူးအများကြီးတင်ပါခင်ဗျာ
ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ